ူတိုင်းပြည်ရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်တံ့ရေးကိုဦးစားပေးမယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြောလိုက်ပါတယ်။တူရကီနိုင်ငံမှာငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ခဲ့သည့်အချိန်မှာယူကရိန်းသမ္မတကတနင်္ဂနွေနေ့တုန်းကအခုလိုပြောလိုက်တာဖြစ်ပါတယ်။ယူကရိန်းနဲ့ရုရှားတို့ရဲ့လာမယ့်ဆွေးနွေးပွဲကိုတူရကီနိုင်ငံမှာမျက်နှာချင်းဆိုင်ကျင်းပမှာပါ။တနင်္ဂနွေတွေအစောပိုင်းတုန်းကလည်းသမ္မတဇယ်လန်စကီကရုရှားသတင်းစာဆရာနဲ့အင်တာဗျူးလုပ်ခဲ့ရမှာငြိမ်းချမ်းရေးအပေးအယူအဖြစ်ယူကရိန်းကကြားနေမဲ့အနေအထားကိုညှိနှိုင်းဆွေးနွေးဖို့ဖွင့်ထားတဲ့အကြောင်းပြောခဲ့ပါသေးတယ်။ဒါပေမဲ့အဲ့ဒါလို့ကြားနေတာကိုတတိယတနိုင်ငံဒါမှမဟုတ်အဖွဲ့ကအမကန်ချက်ပြရမှာဖြစ်ပြီးလူမှုစာနာခံယူပွဲဆုံးဖြတ်ချက်အပေါ်မှာလည်းတည်ရမယ်လို့သူကဆိုပါတယ်။ဆွေးနွေးပွဲအင်ရှင်ဖြစ်ဆောင်ရွက်ပေးမဲ့တူရကီသမ္မတရီဆက်ဒေယစ်အာဒိုဂန်ကရုရှားသမ္မတပူတင်နဲ့တနင်္ဂနွေနေ့မှာပဲဖုန်းဆက်စကားပြောခဲ့ပါသေးတယ်။အပြစ်ခရဆိုင်နဲ့လူသားချင်းစာနာထောက်ထားရေးအကူအညီပေးရေးအကြောင်းတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့တူရကီသမ္မတရုံးကပြောပါတယ်။ဒါပေမဲ့ယူကရိန်းမှာရောက်နေတဲ့ရုရှားတပ်တွေရဲ့အနေအထားကတော့အရေးပါပါပြောင်းလဲတာကိုမတွေ့ရသေးဘူးလို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။